အီရတ်နိုင်ငံမြို့တော်ဘက်ဒက်တဝမ်းမှာမနေ့တုန်းကဘုံးတွေအများပြားပေါက်ကွဲခဲ့လို့တိဆုံးခဲ့တဲ့သူတွေဟာ69ထက်မနည်းရှိတယ်လို့အီရတ်အရာရှိတွေကပြောပါတယ်ပေါက်ကွဲမှုတွေကြောင့်ဒဏ်ရာသူတွေလည်း180ကျော်ရှိပါတယ်လမ်းဘေးထောင်ပုံးကားပုံးနဲ့တခြားထောင်ပုံးတွေပေါက်ကွဲခဲ့တာကြောင့်ဒီလအတွင်းမှာအပြင်းထန်ဆုံးပေါက်ကွဲမှုတွေအီရတ်မှာဖြစ်ခဲ့ရတာပါအမေရိကန်တပ်ဖွဲ့ဝင်တွေအီရတ်ကနေပြီးတော့နောက်ဆုံးဆုတ်ခွာခဲ့ကြပြီးရက်ပိုင်းအတွက်မှာပဲအခုလိုဘုံးကွဲမှုတွေဖြစ်လာခဲ့တာပါအခုလိုဘုံးကွဲတိုက်ခိုက်တာတွေဟာနိုင်ငံရေးသဘာဝအရပြစ်မှတ်တွေထားပြီးတော့အချိန်ကြိုက်လှုပ်ဆောင်လာတာသိကြတယ်လို့အီရတ်ဝန်ကြီးချုပ်နူရီအယ်မာလီခီကပြောပါတယ်အမေရိကန်တပ်ဖွဲ့တွေမရှိတဲ့နောက်ပိုင်းအကြမ်းဖက်မှုတွေအီရတ်နိုင်ငံတွင်းမြင့်မားလာမှာကိုအီရတ်ပြည်သူတွေဘက်ကစိုးရိမ်နေကြတာလို့ဘက်ဒက်အဟူရာရုပ်မြင်သံကြားမှာလှုပ်လှုပ်နေတဲ့ပုံကတူက VOA ကိုပြောပါတယ်။အီရတ်ကဘုံးကွဲမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကတော့အပြစ်တင်ရှုံ့ချပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေကအီရတ်ရဲ့တိုးတက်မှုတွေဆက်ပြီးတော့ဖြစ်လာမဲ့အရေးအတွက်လမ်းလွဲသွားအောင်လုပ်နေတာဆိုပြီးတော့အမေရိကန်သမ္မတအင်ပီရိုရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။